ခုလိုစစ်ကောင်စီဘက်ကငြင်းငြင်းရေးဆွေးနွေးဖို့ဖိတ်ခေါ်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကသဘောထားကရောဘယ်လိုရှိပါသလဲ။ငြင်းငြင်းရေးအတွက်ဘယ်လောက်မျှော်လင့်ချက်ရှိပါသလဲ။အပြည့်အစုံကိုကိုငင်းချန်းတင်ပြပေးပါရှင
်။ပြည်တွင်းလက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးကိုလက်တွေ့ကြကြအကောင်အထည်ဖော်ဖို့လိုအပ်တဲ့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ဖိတ်ခေါ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့ကမ်းလှမ်းလိုက်ပါတယ်။တိုင်းသားအားလုံးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုရဲ့အရသာကိုခံစားနိုင်ဖို့အားလုံးလက်တွဲပြီးရိုးသားပွင့်လင်းစွာဆွေးနွေးသွားမယ်လို့ရုပ်မြင်သံကြားပေါ်ကနေဒီကနေ့ဧပြီလ22ရက်ငြိမ်းချမ်းရေးဆိုင်ရာမိန်ကွန်းမှာဖိတ်ခေါ်ခဲ့တာပါမြန်မာနိုင်ငံနေရာတော်တော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေချိန်မှာတိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ကမ်းလှမ်းတာပါဒါဟာဆွေးနွေးဖို့အခွင့်အလမ်းစတင်တဲ့ခြေလှမ်းဖြစ်တယ်လို့အပြည့်ရတိုင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့စည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ဗိုလ်မှူးကြီးခွန်အုပ်ကာကတုံ့ပြန်ပါတယ်ဗိုလ်မှူးကြီးခွန်အုပ်ကာဟာပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရဲ့နာယကလည်းဖြစ်ပါတယ
်ဒီအချိန်လေးအချိန်အပိုင်းပေါ့အပြင်းကြကိုတော့နည်းနည်းလေးဟိုလေးလာတုံ့တက်နေတယ်ဒါပေမဲ့ဒီကူရရှိရနော်ဒီငင်းကန်ဆွေးနွေးဖိတ်ခေါ်တယ်ဆိုတာဒါကောင်းတဲ့လက္ခဏာပါပဲ။ဒါကြောင့်လည်းဆိုတော့လုံးဝစကားပိတ်ပြီးတော့ဟာလာကျွန်တော်တို့အကျန်းဖက်တိုင်းမိခိုင်းနေပြိပစာတွေပဲပေါ်ထုတ်နေတော့ဘယ်လိုမှမကောင်းနိုင်မှာမဟုတ်တော့။ဒါဆိုစကားပြောဖို့ဆွေးနွေးဖို့ခွင့်လန်းဆောင်ထားတာဆိုတာကောင်းတဲ့သူ့သဘောဆောင်တဲ့လက္ခဏာပါပဲလို့။ငါမဆွေးနွေးဘူးဟာလာအချမ်းမီလာနဲ့စိတ်ရည်မီလာနဲ့အကျန်းဖက်မီလာနဲ့အင်အားပုံပြီးတော့ရှိရှင်းမဲ့ဆိုရင်အခြေအနေကိုဆိုတာပေါ့ပို့ပြီးတော့အင်ဂျင်တွေအဆက်ရှင်းဖြစ်တာပေါ့
တနိုင်ငံလုံးအပြည့်ခတ်ရစဲရေး NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စဲပွဲနဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အစည်းအဝေးတွေကိုမေလ25ရက်မှာလှုပ်ဖို့ရှိနေပါတယ်ဒါကြောင့်လဲ PPSD တဲကလက်နက်ကိုင်အဖွဲ့တွေအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဒီအစည်းအဝေးပြီးမှပဲစုစုဝေးဝေးဘလို့တုံ့ပြန်သွားမလဲဆိုတာစဉ်းစားဖို့ရှိတယ်လို့လက်နက်ကိုင်အဖွဲ့စည်းတချို့က VOA ကိုပြောပါတယ်။ဒိုင်းသားအဖွဲ့ရဲ့ခေါင်းဆောင်တွေကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီကိုဆွေးနွေးပွဲတက်ဖို့ဖိတ်ခေါ်ထားပြီးဆွေးနွေးပွဲတက်မဲ့သူတွေရဲ့နာမည်တွေကိုမေလ9ရက်နောက်ဆုံးထားစာရင်းပေးဖို့လဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမိန်ကွန်းထဲမှာပြောကြားထားပါတယ်။စစ်ကောင်စီတပ်တွေနဲ့တိုက်ပွဲမကြာခဏဖြစ်ပွားနေတဲ့ကချင်တိုင်းသားလက်နက်ကိုင် KIO အဖွဲ့အနေနဲ့ဖိတ်ခေါ်ချက်ကိုတုံ့ပြန်ဖို့အဖွဲ့အတွင်းဆွေးနွေးဖို့လိုတယ်လို့ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်။ဆိုတော့ကျွန်တော်လည်းဒီ CEO ဘူးကော်မတီရဲ့သဘောထားတွေသူတို့ဖြည့်ဖြည့်ချက်တွေပို့တဲ့ချက်များတော့ဘယ်မှာပါ။အဲ့ဒါမရှိတဲ့ကျွန်တော်လည်းရန်ပြောလို့တော့မလုပ်ရပါဘူး။ဘူးကော်မတီကတော့ဆွေးနွေးနေဆိုမှလားဒါမှမဟုတ်ဥရှင်သူပြောတဲ့မိကုန်းကအချက်အလက်တွေသူကဒီကော်မတီကဆုံးဖြတ်မှာတယ်ဒုတိယမှာလည်းဆိုတာဖားရတော့လုံးမပါ။အဲတော့အခုအနေနဲ့ဆိုပါမယ်ကျွန်တော်အတွက်နော်။ဆိုတော့ KO ကဒရစ်ကြီးကမှမရှိတဲ့ခါကျတော့ကျွန်တော်လည်းပြောတော့စီမီဒီလေးရှိနေတာ
။စစ်ကောင်စီအကြီးအကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့နေရာမှာစစ်ကောင်စီတပ်တွေနဲ့နေရာတော်တော်များများမှာလောလောဆယ်တိုက်ခိုက်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေမပါဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။လက်ရှိမှာတော့ကရင်ကချင်ကယားချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါစီရေးပရိပခတွေပြင်းထန်နေတဲ့အဖွဲ့တွေနဲ့မဆွေးနွေးရင်လက်နက်ကင်ပရိပခတွေခြုံငိမ့်နိုင်မှာမဟုတ်ဘူးလို့နိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ကသုံးသက်ပါတယ
်ဘိုလ်ချုပ်မူကြီးကိုယ်တိုင်ထွက်ပြီးဖိတ်လေအဲ့ဒီညီညာရေးဆွေးနွေးပွဲတွေဟာဘယ်လိုမှဖြစ်နိုင်စရာမရှိပါဘူးဘာကြောင့်လဲဆိုအဲ့ဒီဖွဲ့တွေနဲ့စကားစားနဲ့ဒီနေ့စီပီကခတွေဖြစ်နေတာပြင်းထန်နေတာမဟုတ်ပါဘူးစီပီပခတွေပြင်းထန်နေတာကကျွန်တော်တို့ NUG နဲ့ကျွန်တော်တို့ PDF အဖွဲ့တွေ EU တို့တချို့တွေနဲ့ပေါင်းစပ်ပြီးတော့ကျွန်တော်တို့ဖြစ်နေတဲ့တိုက်ပွဲတွေပါအဲ့တော့ဆိုလိုတာကခုတ်ရတခြားရှာရတလွဲဖြစ်နေ
အခုလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူကိုယ်တိုင်နဲ့ဆွေးနွေးဖို့ဖိတ်ခေါ်တာဟာသူဖွဲ့စည်းပေးထားတဲ့ထာဝရငြိမ်းချမ်းရေးတည်ဆောက်ရေးအဖွဲ့အစည်းရဲ့လုပ်ငန်းတွေမအောင်မြင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။ဒိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တဖွဲ့ချင်းတီးတန့်ဒါမှမဟုတ်အဖွဲ့စုံကြီးတွေ့မလားဆိုတာကတော့လ ဒီနေ့ကိုလက်တွေ့ကြကြအကောင်းထည်ဖော်ဖို့လိုအပ်တဲ့အတွက်လက်နက်ကင်အဖွဲ့တွေဘက်ကအကြောင်းပြန်လာတဲ့အပေါ်မူတီစီစဉ်မှာဖြစ်တယ်လို့လဲစေကောင်းစီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဗီဒီယိုကိုပြောပါရယ်ခင်ဗျာ